ထိုင်းနိုင်ငံနဲ့ဆက်မှာမြန်မာစစ်ကောင်စီတပ်တွေနဲ့တိုင်းနာကင်းလက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ထိုင်းနိုင်ငံတပ်တွေနဲ့မဲဆောက်ဖက်ကိုမြန်မာဒုက္ခတဲ့9000ကျော်နေဆက်ချော့ဖက်ထွက်ပြေးသွားကြတယ်လို့တပ်ကျင်းနဲ့အုပ်ချုပ်ရေးမှုစုံချိုင်းကြေချာရောင်ရက်ဘုတ်ကပြောကြောင်းဘန်ကောက်ပို့သတင်းမှဖော်ပြထားပါတယ်။တနင်္လာနေ့အထိဆိုတောင်ရင်းလေးကိုချော့ဖက်ပြီးထိုင်းနိုင်ငံတဲ့ခိုလုံးလာတဲ့ရွာသားက9358ယောက်ရှိနေပြီလို့လည်းပြောပါတယ်။ဒါအပြင်မဲဆောက်နဲ့ဖိုးပရဒေတာတွေကိုရောက်လာတဲ့ဒုက္ခသည်တွေအတွက်လုံခြုံရေးတာဝန်ခံတွေကလည်းလူသားချင်းစာနာမှုအကူအညီတွေထပ်ပေးတယ်လို့ဒဏ်ရာရသူတွေကပါစိတ်ကူပေးနေတယ်လို့ပြောပါတယ်။လက်နက်ကြိုင်တိုက်ခိုက်သူတွေအနေနဲ့ထိုင်းနိုင်ငံထဲကိုဝင်မလာဖို့နေဆက်အာဏာပိုင်တွေကလည်းတရိပ်ပေးနေတယ်လို့တောက်စီနဲ့အုပ်ချုပ်ရေးမှုအဖွဲ့ကလည်းဒေတာကန်တွေနေဆက်နာမသွားဖို့တရိပ်ပေးချက်တွေထုတ်ပြန်နေပြီးနေဆက်တစ်လျှောက်လုံခြုံရေးသုံးမြောက်ကင့်နှဲ့ဖို့အမိန့်ထုတ်ပြန်ထားပါတယ်။စနေညဘက်တုန်းကတော့ထိုင်းနိုင်ငံတောက်စီနဲ့မဲဆောက်ပိုင်းပန်းဆောင်ချိုင်းရွာတစ်ဖက်ကကျင်းတပ်ဖွဲ့ရှိရာမြောက်ဝီပိုင်းမဲတို့တလေးကြီးရွာဘက်ကိုမြန်မာစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့ဖော်ပြထားပါတယ်။မြန်မာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိုင်းနိုင်ငံရဲ့ရွာသား1000လောက်ကျော်ထွက်ပြေးလာတာကြောင့်ထိုင်းအာဏာပိုင်တွေကအာဂရာယုံတစ်ခုမှနေရာချထားပေးခဲ့ရတယ်လို့လည်းပြောပါတယ်။